လေးတငယ်နဲ့လူငယ်တွေဟာပြိုးပင်နေပါပဲအပင်တစ်ပင်ရဲ့တတန်းမှာပြိုးပင်ဘဝဟာအရေးကြီးဆုံးအခြေဂရုစိုက်ရမယ့်အနေထားပါပဲလူငယ်ဆိုတာအနာဂတ်ကောင်းဆောင်တွေလို့ကျွန်တော်တို့ဂါရာရီလို့ရွတ်ခဲ့ကြပါတယ်ပြီးတော့ဘလောက်ဂရုစိုက်တယ်လဲဆိုတာအာမနာတန်သုံးသပ်ကြည့်တဲ့အခါဂါရာရွတ်ရုံကအခက်များများပါပဲကလေးနဲ့လူငယ်တွေကိုတန်ဖိုးထားဖို့တိုက်တွန်းနေတာပါဘာကြောင့်ပါလဲတန်ဖိုးထားခံရသူဟာတန်ဖိုးရှိအောင်နေပါလိမ့်မယ်ညကလူကြီးတွေလူရွယ်တွေစကားဝိုင်းမှာကလေးမလေးတယောက်ကဝင်ပြီးတော့နားထောင်နေပါလေအဲ့ဒီမှာ तू ကခွေးလေးကိုပိုက်ထားတယ်ဆိုတော့စကားဝိုင်းကဥရောပနိုင်ငံတချို့မှာဘလို့တရဝါကိုပဲမွေးမွေးတကောင်နဲ့မွေးခွင့်မရှိဘူးအဖော်နဲ့တွဲပြီးတော့မွေးရမယ်ဆိုတဲ့အကြောင်းကိုရောက်ပါတယ်အဲ့တော့ပထမပိုင်းအခြားကျောင်းသားတွေပြောနေတုန်းကတစ်ချိန်လုံးနှုတ်ပိတ်ပြီးနားထောင်နေတဲ့ကလေးမလေးကဒါတော့ तू ကသဘောတူပါတယ်ဒီအကိုလေးလေးနက်နက်ကိုတူတာဘာဖြစ်လို့လဲဆိုတော့လူတိုင်းဟာအဖော်ရှိတဲ့နေဒီလိုပဲတတ္တဝါလေးတွေကိုကိုကနေပြီးတော့တာဝန်ယူပြီးတော့မွေးထားပြီဆိုရင်သူတို့အတွက်အဖော်အထိစဉ်းစားပေးရမယ်လို့ကလေးမလေးကဝင်ပြောပါတယ်။ gain ဒါဖြစ်ရင်ဘာဖြစ်လို့သူဒီလိုပြောသလဲ။ဒီကလေးမလေးကြီးလာရင်ဘာတွေလုပ်ချင်တာလဲလို့မေးကြည့်ပါတယ်။အဲ့တော့ဒီကနေ့ဆယ်ကျော်သက်တော်တော်များများပေါ့လေ။ဘွဲကြိုတွေဘွဲလွန်တွေအောင်လင်းပတ်တွေယူမယ်ပြီးရင်စီးပွားရေးဆိုင်ရာစီမံခန့်ခွဲမှုတွေအဲ့ဒီစင်းအင်းပညာတွေကြောင်းနေတက်မယ်လို့ပြောနေကြတဲ့အချိန်မှာကလေးငယ်ကပါပြောလဲဆိုတော့ तू ကတော့စိတ်ပညာသင်နေတာတဲ့စိတ်ပညာလို့ပြောလိုက်တာနဲ့ကျွန်တော်တို့ငယ်ငယ်ဘဝကဘလို့နားလည်ခဲ့လဲဆိုတာချက်ချင်းပြန်ပြီးတော့ပေါ်လာပါတယ်အလွန်ခဲ့တဲ့အနှစ်40လောက်ကပေါ့လေအဲ့ဒီတော့ကဆယ်တန်းအောင်တဲ့လူတွေကစိတ်ပညာယူမယ်ဆိုလို့ရှိရင်မျက်လုံးပြီးမျက်စံပြူးနဲ့ဟားတိုက်တဲ့လူကဟားတိုက်ပါလိမ့်မယ်ဘာဖြစ်လို့လဲဆိုတော့လောင်ပြောင်ခဲ့ကြတာပညာရေးစနစ်တစ်ခုအောက်မှာအလွဲတွေတဲ့ဘာကအစိုးဆုံးလဲဆိုတော့အဲ့ဒီဘာသာရပ်တစ်ခုပေါ်မှာနားလည်မှုလွဲတာကအစိုးဆုံးပဲလို့ကျွန်တော်ထင်ပါတယ်သူကစိတ်ယောဂတွေတွေကိုလေ့လာရတဲ့ပညာလို့တော်တော်များများကနားလည်ထားတာ။အဲဒါတန်ဖိုးကိုတိတက်ပို့ပြီးတော့သဘောမပေါက်နိုင်ကြပါဘူး။နောက်ပိုင်းတော့ကျွန်တော်တို့ငယ်ဘဝမှာလိုက်မေးတဲ့အခါမှာအသုံးချစိတ်ပညာအကြောင်းနည်းနည်းတီးမီခေါင်းမှုရှိတဲ့လူတွေကပြောပြတာကျွန်တော်မှတ်မိပါတယ်။မဟုတ်ပါဘူးကွာအယူပါတာမဟုတ်ပါဘူး။လူတွေရဲ့စိတ်သဘောကိုလေ့လာရတာမှာစနစ်တကျသုတေသနလုပ်ပြီးသင်ရတာ။လူစိတ်ကိုနားလည်မှမင်းတို့လုပ်ငန်းတွေအောင်မြင်မှာပေါ့။ကိုယ်ပိုင်စီးပွားရေးပဲလို့လို့အုပ်ချုပ်ရေးပဲကန်ကန်လူရဲစိတ်ကိုနားလည်မှာမဟုတ်ဒီလိုမျိုးကျွန်တော်တို့ရှင်းပြတာကိုမှတ်မိပါတယ်အခုပဲကြည်ပါအဲ့ဒီကလေးမလေးကသူရှင်းပြတာကဒီစိတ်ပညာဘယ်လောက်အရေးပါလဲဆိုရင်အိမ်ဆောက်ရင်ရုံးခန်းနဲ့ဆိုင်ခန်းနဲ့အိတ်ခန်းနဲ့ဧည့်ခန်းနဲ့တော့မတူဘူးအဲ့ဒီမှာတော့ဝတ်မဲ့ဈေးအရောင်တွေအစသူညံမိတဲ့လောက်ရှင်းပြတာပေါ့နော်စိတ်ကိုလန်းဆန်းစေတဲ့အရောင်မျိုးစိတ်ကိုငြိမ်းချမ်းစေတဲ့အရောင်မျိုးဖြက်လက်နိုးကြားစေတဲ့အရောင်မျိုးအဲ့ဒါတွေကဧည့်ခန်းနဲ့အိတ်ခန်းအလုပ်ခန်းအရောင်တွေမှားလို့မရဘူးဆိုတာဒီကလေးမလေးကသူနားလည်တာပေါ့ဒီတော့ကျွန်တော်တို့ငငယ်ကနားလည်လေအောင်ရှင်းပြခဲ့တဲ့အကြောင်းတွေကိုကျွန်တော်စဉ်းစားတယ်။ပညာရတစ်ခုကိုအကြောင်းညာတစ်ခုကိုလူတွေကဘလောက်နားလည်ကြလဲကျွန်တော်တို့ထင်တာတွေနဲ့ပိုင်းဖြတ်လိုက်ကြတယ်ပေါ့။အဲ့တော့အခုဆယ်ကျော်သက်ကလေးမလေးက तू ဘာတရားကြောင့်မလို့ဒီစိတ်ပညာကိုကြောင်းတက်ချင်တယ်အဲ့ဒါနဲ့ဘွဲယူပြီးတော့ဘလို့လောကကြီးကို तू ကချင်းကပ်ချင်တာလဲအဲ့တော့တွေးတယ်မေးကြပါတယ်ဥမာဗျာကျွန်တော်တို့ NGO လူတရားတွေမှာဝင်မယ်ပြီးတော့စက်ရုံအလုပ်ဝင်ဒီမှာဖြစ်ဖြစ်ပေါ့နော်လူသားအရင်းမြစ်ဆိုတဲ့ဌာနမျိုးမှာဝင်ပြီးတော့လူတွေကိုစီမံခန့်ခွဲခြင်းနဲ့သူလှုပ်ချင်လို့လားဒါမှမဟုတ်သူများတွေကအလုပ်ကအခွင့်အလမ်းတဲ့တခြား MBA တို့ဘာလို့မှတိုးခွင့်နေကြတဲ့အချိန်မှာသူကလူတိုးတာနဲတဲ့လမ်းကသွားခြင်းလို့လားအဲ့လိုစဉ်းစားတယ်ဒါမဲ့ကလေးမတွေကတော့ကျွန်တော်တို့မထင်ထားတဲ့စဉ်းစားပုံနဲ့အခုလိုပြောပါတယ်သူကလူတွေကိုကူညီခြင်းနာတဲ့လူတွေမှာစိတ်အားငယ်တာတွေရှိတယ်စိတ်ထဲမှာဒဏ်ရာရနေတာတွေရှိတယ်တချို့ဆိုရင်အဲ့ဒါကိုကို့မှာရှိနေတာတော့ကိုမသိဘူးပတ်ဝန်းကျင်နဲ့အဆင်မပြေဘူးအလုပ်လုပ်တာမအောင်မြင်ဘူးအဲ့ဒါပဲသိတယ်အဲ့တော့ဒီခရီးကပြောတာ तू ပညာသင်ပြီးရင်တဲ့လူတွေကိုကူညီနိုင်မယ်တဲ့သူတို့ရဲ့ခံစားချက်ကိုနားထောင်ပြီးတော့နှစ်သိမ့်နိုင်မယ်ဆွေးနွေးမယ် तू အဖြေပါဝိုင်းရှာမှာတဲ့ဘာဖြစ်လို့လဲဆိုတော့ဒီနိုင်ငံမှာတိတ်နေတယ်တဲ့ဒီဟာမျိုးက तू အတွက်တော့ဒါဒီတိုင်းပြည်အတွက်အလိုအဆုံးအရာလို့ပဲထင်တယ်တဲ့လူတွေတချို့ဆိုရင်တဲ့ကို့ဘဝကိုဘာဖြစ်လို့ဖြစ်နေမှန်းတော့မသိတာတွေအများကြီးလို့ခရီးကပြောပါတယ်ကျွန်တော်တို့ကသူ့ကိုပထမထင်ထားတာကतू อ่ะအလုတ်ကင်အခွင့်အလန်းဆိုတဲ့ရှူတော့မှာပဲစဉ်းစားမယ်လို့ကျွန်တော်တို့ထင်တာလေအခု तू စဉ်းစားတဲ့ရှူတော့မှာဘာလဲဆိုတော့စာနာမှုနဲ့ဖေးမကူညီခြင်းဆိုတဲ့ရှူတော့မှာတွေးနေတာပေါ့တခုတော့ရှိတယ်နော်ဒီကလေးမလေးရဲ့ဖြတ်တန်းရတဲ့ဘဝကတာမန်အများစုကလေးတွေလိုတော့မဟုတ်ဘူး तू ဘဝကရုန်းကန်ရတာမျိုးမရှိဘူးအနာဂတ်အတွက်စီးပွားရေးအတွက်ကြောင်းကြနေရတဲ့ဘဝမျိုးမဟုတ်ဘူးဒီလိုပဲလက်လန်းမီတဲ့ကလေးမလေးတယောက်ပေါ့လေပြောရရင်တော့ပြင်ပစာအုပ်တွေကိုဘာသာပေါင်းစုံနဲ့အနည်းဆုံးတော့မိခင်ဘာသာအင်္ဂလိပ်ဘာသာနဲ့ तूတော်တော်များများပေါ့ကြောင်ပစုံစားသလိုကြွန်းကြန်းစားနေတဲ့ဖတ်နိုင်တဲ့ကလေးမမျိုးပါအဲ့တော့သူ့ကိုသူ့မိဘတွေရတဲ့စာအုပ်ဖိုးတွေကုံနာကြည့်ရဲဆိုပြီးတော့ညီးနေတဲ့ကလေးမလေးပေါ့ဒီတော့ကျွန်တော်တို့ဘာဝင်ကျင်မှာဘာသာရတစ်ခုအပေါ်မှာကျွန်တော်တို့နားလည်မှုတွေဘလောက်လွဲနေလဲပြီးတော့ဒီကလေးတွေရဲ့အသိစိတ်ထဲမှာပညာရတစ်ခုစီတစ်ခုစီရဲ့တန်ဖိုးကိုဘယ်လိုသတ်မှတ်ထားလဲ ကျွန်တော်တို့စဉ်းစားသလိုပဲကလေးတွေကအများအားစဉ်းစားရလားဥပမာဆိုပါတော့ကျွန်တော်တို့ကအလုတ်ကင်ဆိုတဲ့နေရာမှာဟလာဝင်ငွေနဲ့ယာတူးနဲ့စဉ်းစားကြပါမယ်တချို့သောကလေးတွေကလူတွေကိုဘလောက်ကူညီနိုင်မလဲလောကကြီးကိုသူတို့ဘလောက်ဖြည့်ဆည်းနိုင်မလဲဆိုတဲ့တောင်းကစဉ်းစားနေတာရှိတယ်ကျွန်တော်တို့ကိုစဉ်းစားသလိုကြီးပဲလိုက်ပြီးတော့စဉ်းစားခိုင်းခဲ့ကြတာကလေးတွေစဉ်းစားသလိုရောကျွန်တော်တို့စဉ်းစားမိကြရလားလို့တွေးမိကြပါခင်ဗျာ